စက်တင်ဘာ14ရက်နေ့မှာစတင်ဖို့ရှိနေတဲ့မြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည် American Keyson အတွင်းမြန်မာပေါ်ချက်မှတ်ထားတဲ့အရေးပါတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုရုတ်သိမ်းပြဖို့စီစဉ်နေတဲ့ Obama အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းလွဲစေဖို့စစ်တပ်ကမလုံနိုင်အောင်ဒီဒဏ်ခတ်မှုတွေကိုဆက်ပြီးထားရှိတယ်လို့ New York အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ American ရဲ့ဒီအရေးယူဒဏ်ခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲမှုတွေလှုပ်လာစေဖို့အတွက်မြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့သူတို့ရဲ့အပေါင်းပါတွေအတွက်ဥတီချမှတ်ထားတာဖြစ်တာမို့ဒါရီဟာစစ်တပ်ကအရက်သားအစုအဝေးကိုအာဏာပြေဝါလွှဲပြောင်းပေးဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုတွေအဆုံးသတ်စေဖို့စစ်တပ်ကိုဖိအားပေးရမှာအရေးပါတယ်လို့ Human Rights Watch ရဲ့အာရှရေးဒါရိုက်တာ John Sifton ကပြောပါတယ်။2012ဇူလိုင်လကနေ2016မေလအတွင်းမြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေတွင်းကုန်တွေနဲ့ American ရဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်မြုပ်နှံမှုတွေပေါ်ကန့်သက်ထားမှုအများပြားကို American ကဖြေလျှော့ပေးခဲ့တာဖြစ်ပြီးကျန်တဲ့ပိတ်ပင်မှုအများစုဟာမြန်မာစစ်ဘက်ဆိုင်ရာတွေလက်နက်ကင်အဖွဲ့အစည်းတွေ SDN ခေါ်လူပုဂ္ဂိုလ်အဖွဲ့အစည်းလိုက် American ဘဏ္ဍာရေးဌာနကပြတ်မှတ်ထားကန့်သက်သူတွေပဲကျန်တာပါမေလတဲ့ American နိုင်ငံကြီးဝန်ကြီး John Kerry မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလဲစစ်တပ်ကမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခွင့်မပေးမချင်းအရေးယူတန်းခတ်ထားမှုတွေကိုမဖယ်ရှားဖို့အတွက်သဘောထားရှိကြောင်းနှစ်ဖက်စလုံးကပြသခဲ့တယ်လို့လည်းပြောပါတယ်။ American လက်တော်ကမြန်မာနိုင်ငံနဲ့လူခွင့်ရင်ချုပ်ဖောက်နေမှုတွေအတွက်အရေးယူတန်းခတ်မှုတွေချမှတ်တမ်းနဲ့တန်းခတ်မှုဆက်လက်ထားရှိဖို့လှုံ့ဆော်အောင်အဓိကကဏ္ဍကနေပါဝင်ပြီးအထူးသဖြင့်လူခွင့်ရင်ချုပ်ဖောက်မှုအများဆုံးရှိပြီးစစ်ဘုတ်ကြီးတွေကိုငွေကြေးထောက်ပံ့မှုပေးနေတဲ့ကြောင်မြတ်ကဏ္ဍဆိုင်ရာကန့်သက်ပိတ်ပင်မှုတွေ SDN အရေးယူမှုတွေဆက်လက်ထားရှိတာမြန်မာနိုင်ငံဒီမိုကရေစီရဲ့နောက်ကျောင်းပြန်မသွားစေဖို့အရေးပါတယ်လို့ဆက်လက်လှုံ့ဆော်တဲ့လို့လည်းတိုက်တွန်းထားပါတယ်။